ပြည်ထောင်နိုင်ငံကိုတုံးရကြခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာ Royal College of Defence Studies လို့ခေါ်တဲ့တော်ဝင်ဘိုလောင်းကောလိပ်ကျောင်းကိုသွားရောက်မှာဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကိုတင်နန်းတွေပေးနေတဲ့အတွက်ဗြိတိန်အစိုးရကိုဗြိတိန်ပါလီမန်အမတ်တွေရောလူခွင့်ရေးအဖွဲ့တွေကပါဝေဖန်ကန့်ကွက်နေချိန်မှာအခုလိုဒေါက်ဆန်းစုကြည်ကိုဗြိတိန်စစ်တင်တဲ့အကြောင်းကိုခေါ်ယူပြတာဖြစ်ပါတယ်။ဒါကြောင့်ဒီလိုအငင်းပွားစရာဖြစ်နေတဲ့အချိန်မှာဒေါက်ဆန်းစုကြည်ကိုဗြိတိန်အစိုးရကစစ်တပ်ကိုခေါ်ယူပြတာတဲ့အပေါ်မှာရည်ရွယ်ချက်နဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေဘက်ကမေးခွန်းထုတ်စရာဖြစ်နေတယ်လို့ဗြိတိန်အခြေစိုက်မြမကြီးလှုပ်ရှားနေတဲ့ Bummer Campaign UK ရဲ့ညွှန်ကြားမှု Mark Farmana ကပြောပါတယ
်။ Because this is a controversial issue, I think this is why the British governmentwhich is organizing Aung San Suu Kyi's schedule has decided to take
Myanmar စစ်တပ်ကိုတင်နန်းနေပေးနေတဲ့ကိစ္စဟာအငင်းပွားစရာဖြစ်နေတဲ့အတွက်ဗြိတိန်အစိုးရကနေဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းစစ်တပ်ကတို့အကြောင်းတစ်ခုလိုက်ပြဖို့စီစဉ်လိုက်တာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဗြိတိန်အစိုးရကသူတို့ရင်ဆိုင်နေရတဲ့မေကွန်းတွေအတွက်အပြည့်မပေးနိုင်တဲ့အပေါ်မှာဖုံးကွယ်ဖို့ဒေါက်အောင်ဆန်းစုကြည်ကိုအတုံးချလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကိုနှစ်နှစ်ကြာတင်နန်းနေပေးပြီးတဲ့နောက်ဘလို့အကျိုးရလဒ်တွေရလာတယ်ဆိုတော့မေကွန်းအတွက်သူတို့မှအဖြေမရှိသေးပါဘူး
။တိုင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်မှုတွေရစားရေးနောက်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ကိုသဘောတူရေးစတဲ့အချက်တွေနဲ့အပေးယူမလုပ်ပဲဗြိတိန်အစိုးရကမြန်မာစစ်တပ်ကိုကန့်သတ်ချက်မရှိတင်နန်းတွေပေးနေတာဖြစ်တယ်လို့ Mark Farmana ကပြောပါတယ
်။ They're determined to keep going with this training program even though they cannot say what it is.
မြန်မာစစ်တပ်ကိုတင်နန်းနေပေးတဲ့အတွက်ဘလို့အကျိုးရလဒ်တွေထွက်လာတယ်လဲဆိုတာသူတို့မပြောနိုင်ပေမဲ့အဲ့ဒီလိုတင်နန်းနေကိုဆက်ပြီးပေးဖို့ဗြိတိန်အစိုးရဘက်ကဆုံးဖြတ်ထားတာပါ။ဒါကြောင့်လဲဗြိတိန်ပါလီမန်အမတ်တွေနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်မှုတွေကိုကာကွယ်ဖို့ဒေါက်အောင်ဆန်းစုကြည်ရဲ့အချိန်တိုတောင်းတဲ့ခီးစဉ်အတွင်းမှာသူ့ကိုဗြိတိန်အစိုးရကအသုံးချတယ်လို့မြင်ပါတယ
်။ဒါပေမဲ့လဲဒေါက်အောင်ဆန်းစုကြည်အနေနဲ့အခုလိုဗြိတိန်နိုင်ငံရဲ့တော်ဝင်စစ်တပ်ကတူအကြောင်းတစ်ခုကိုတွားရောက်ကြည့်ရှုလေ့လာတဲ့အတွက်မြန်မာစစ်တပ်ကိုပြုပြင်ပြောင်းလဲရေးမှာအထောက်အကူဖြစ်စေနိုင်တယ်လို့မြင်ကြောင်းဗြိတိန်အခြေစိုက်ကချင်အမျိုးသားအစည်းအရုံးဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့ဒူဝါမက်ခော့ခွန်ဆာကပြောပါတယ်။
ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေရဆိုလို့ရှင်တမတော်ပြုပြင်ပြောင်းလဲဖို့ဆိုတဲ့အပိုင်းကတော်တော်အရေးကြီးတယ်လေ။အရေးကြီးတဲ့ဆိုတဲ့အခါကျတော့အဲ့ဒီမှာဒီအကယ်ဒမီပေါ့နော်ပိုလောင်းကျွန်တော်နိုင်ငံဆိုတော့ပိုလောင်းတင်တန်းပေါ့ဗျာဒီပိုလောင်းတင်တန်းရဲ့ခုစီပါရီကအရန်အရေးကြီးတယ်ပေါ့ဗျာဘာလို့ဆိုဒီမိုကရေစီစနစ်မှာဆိုလို့ရှိရင်တော့စစ်တပ်ဟာအရတားအစိုးရပေါ့နော်ပြည်သူလူထုကရွေးချယ်တင်မြောက်တဲ့အစိုးရရဲ့အောက်မှာသူတို့ကလည်းပုံမှန်ဒီလေယုံဝင်တန်းပေါ့ဗျာနော်ကာကွယ်ရေးဝင်တန်းဖြစ်နေသူထောက်ထောက်နေကြရမှာဖြစ်တယ်ကြည့်ကြရမယ်ဆိုတဲ့အခါကျတော့အခုဒီဖီကင်ငါအကယ်ဒမီကိုတွားရဲဆိုတဲ့ကိစ္စကတော့အကောင့်မျိုးဝါဒအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကောင်းပါတယ်သူတို့ဘယ်လိုဒီဘူလောင်းတွေကိုဘယ်လို train လုပ်တယ် concept တွေကနောက်ဘယ်လိုရှိတယ်ဆိုပြီးတော့တွားရောက်လေ့လာရဲဆိုတဲ့ဟာကတော့ကောင်းတဲ့ကိစ္စပါ
တစ္ဆက်တည်းပဲတိုင်းသားဒေသတွေမှာလက်ရှိမြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုရပ်ဖို့အတွက်အသေးချာဆောင်ရွက်ပေးဖို့လူကြောင်းလဲသူကပြောပါရယ
်ခလေးကျွန်တော်တို့က27ရာစုပင်လုံးလူလာကံဆိုတဲ့ဟာကိုကျွန်တော်တို့ကစပြီပေါ့ဗျာစလုပ်နေပြီပေါ့စလုပ်နေပြီဆိုတဲ့အခါမှာတမတော်ခေါင်းဆောင်ဘိုင်းဒီကပြောတာရောတကယ်ငင်းချမ်းကြီးကိုအစ်စ်အမလူချင်းနဲ့ဆန္ဒရှိဖို့လိုတယ်ဆိုပြီးမှဒီတိုင်းသားလက်နက်ကင်တော်လန်ကြီးတပ်ဖွဲ့တွေကိုသူကပြောတယ်ကျွန်တော်လည်းပြန်မိမယ်တမလို့ကကောတကယ်တမ်းစစ်မှန်တဲ့ငင်းချမ်းရေးကိုလူချင်းသလားကျွန်တော်လည်းပြန်မိမယ်လေပြန်မိမယ်ဆိုလို့ချင်းတမလို့ကတကယ်တမ်းစစ်မှန်တဲ့ငင်းချမ်းရေးကိုလူချင်းတယ်ဆိုလို့ရှိရင်ဘာကြောင့်မလို့စူးမှုရေးကိုဥတီတဲ့နေနေစူးမှုရေးကိုဥတီတဲ့ထိုးစစ်တွေကိုလုပ်နေရကြလဲဒါတွေကိုရပ်ဖို့လိုတယ်
မနေ့တနင်္ဂနွေနေ့ကဒေါက်ဆန်းစုကြည်ဟာလန်ဒန်မြို့မြန်မာတန်ယုံမှာဥရောပအရှိအလဲပိုင်းနဲ့အာဖရိကနိုင်ငံတွေကမြန်မာတန်အမတ်ကြီး၁၂ဦးနဲ့တွေ့ဆုံရမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ့တယ်လို့နိုင်ငံတကာနဲ့ချစ်ချင်ရင်းနှီးစွာဆက်ဆံနိုင်ရေးဗက်မလိုက်နိုင်ငံသားရေးမူဝါဒကို NLD အစိုးရအနေနဲ့ချမှတ်ကျင့်သုံးနေကြောင်းပြောကြားခဲ့ပါတယ် ဒါ့အပြင်မြန်မာတန်ယုံတွေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေကမြန်မာနိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ဒေါင်ဆန်းစုကြည်ကမှာကြားခဲ့ပါတယ်။တနင်္လာနေ့မှာဒေါင်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံမှုရှိသလိုအင်္ဂါနေ့မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်အမေရိကန်ပြည်ထောင်စုကိုဆက်လက်ထွက်ခွာမှာဖြစ်ပြီးစက်တင်ဘာလ14ရက်နေ့မှာအမေရိကန်သမ္မတအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။